ကမ်ဘလူဘက်ကအခြေအနေတွေကိုတင်ပြပေးပါအောင်မယ်။စကိုင်းတိုင်းကမ်ဘလူမြို့နယ်အတွင်းကိုစစ်ကောင်စီတပ်တွေကစစ်ကြောင်းနေနဲ့လှည့်လည်ရှင်းလင်းနေပြီးပြန်ထွက်ချိန်မှာတော့နေအိမ်တွေမှာမြေမြုံမိုင်းတွေထောင်ခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။အဲ့ဒီမြေမြုံမိုင်းတွေကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြန်လည်ရှင်းလင်းနေရတယ်လို့လည်းပြောဆိုပါတယ်။ဒီသတင်းပေးပို့ချက်ကိုတော့ကိုငိမ့်ချန်းကပြောပြမှာပါ
။ကမ်ဘလူမြို့နယ်အင်းလေကြီးကျွရွာကိုဝင်ခဲ့တဲ့မြန်မာစစ်တပ်ဟာကျေးရွာကပြန်ထွက်ချိန်မှာတော့လူနေအိမ်တွေမှာမြေမြုံမိုင်းတွေထောင်ထားခဲ့တာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကမိုင်းတွေကိုရှင်းလင်းနေရတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ်။စစ်ကောင်စီတပ်တွေပြန်ထွက်သွားပြီးကျေးရွာနဲ့ဝေးကွာသွားပြီးဖြစ်တဲ့အတွက်ဒေသခံတွေရွာကိုပြန်ဝင်နိုင်ဖို့မိုင်းတွေကိုရှင်းလင်းနေရတာဖြစ်တယ်လို့လည်းပြောပါတယ
်။ဒီလိုထောင်ခဲ့တဲ့မိုင်းတွေပါလေရှင်းပြီးတော့ဝင်ခိုင်းနေကြကျွန်တော်တို့။အင်းနေကြီးရွာပါရပထမဦးဆုံးသူတို့ဝင်တဲ့ရွာအိမ်အဝင်အဝင်ကားလေးတွေကိုသူတို့ဒီလူထိုင်တဲ့ခုံကြီးတန်းရနေရာမျိုးကြီးဝင်ထောင်းနေတော့လောလောဆယ်သုံးလုံးပဲရတယ်ဗျ။ဒီစစ်ကြောင်းဝင်ပြီဆိုရင်သူတို့ပြန်ထွက်တဲ့နေရာတွေဆိုရင်ထောင်းနေတော့ကျွန်တော်တို့ဒီတူတွေဒီခြေောက်ပြတ်တာတွေရှိတယ်ကသူတို့မိုင်းနေနေ
။ဖေဖော်ဝါရီလ16ရက်နေ့ကမလဲတိုက်နယ်အတွင်းကအင်ဂျင်950ဝန်းကျင်ရှိတဲ့မြေမွန်ရွာကိုစစ်ကောင်စီတပ်တွေကနှစ်ကြိမ်မီးရှို့ခဲ့တာကြောင့်အင်ဂျင်200နီးပါးမီးလောင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပထမတစ်ကြိမ်မီးရှို့စဉ်ကနေ30ကျော်မီးလောင်ခဲ့ပြီးတနေ့တည်းမှာပဲနောက်တစ်ကြိမ်ထပ်ရှို့ခဲ့တာလို့ပြောပါတယ
်။19ရက်နေ့လောက်ကကြာမလားမသိဘူး။ဒီမွန်ကလုံး30ကျော်30လောက်ရှို့သွားတယ်ကွာ။အဲ့ဒါခမ369တေယောကန်းကိုရောက်သွား20ရက်နေ့ကတေယောကန်းကိုထပ်ရှို့။အဲ့ဆိုတေယောကန်းတော့ဘယ်လောက်ရှို့လဲကျွန်တော်မသိရသေးဘူး။အခုချိန်ကြီးစစ်ကြောင်းက20ဦးဒီအငြင်းမ်းမဲ့ဒီလှုပ်ရှားတဲ့အနေနဲ့မရမနာတဲ့အနေနဲ့ပုံစံမျိုးကိုချထားတော့ဒီမှာဒီကမ္ဘူနယ်မှာတော့သူတို့ဒီဘက်ထိုးပြီးပြီဆိုရင်ဟုတ်ပါဆက်ထူတယ်ဟုတ်ပါဆက်ထူပြီဆိုဒီဘက်ပြန်လာထူတယ်ဒါမျိုးတွေလုံးတ
ယ်မြန်မာစစ်တပ်ကခမရ369ရဲ့နေမြေရှင်းစစ်ကြောင်းကမြေမွန်ရွာကိုမီးရှို့ဖျက်ဆီးနေတာကြောင့်အနီးဝန်းကျေးရွာတွေဖြစ်တဲ့တီရီမွန်စကြင်တယောကိုင်းစားတဲ့ကျေးရွာကဒေသခံတွေကလည်းထွက်ပြေးနေရပါတယ်စစ်ကြောင်းနဲ့ဝေးသွားပြီးဖြစ်တဲ့ကျေးရွာတွေကိုတော့ဒေသခံတွေပြန်လာနိုင်အောင်စစ်ရှောင်တွေကိုကူညီနေသူတွေကစောင့်ရွက်ပေးနေကြတယ်လို့ပြောပါတယ်စစ်ကြောင်းနဲ့နီးနေသေးတဲ့ကျေးရွာတချို့ကဒေသခံတွေကတော့ရွာကိုပြန်မဝင်နိုင်ကြသေးပါဘူးဒီစစ်ရှောင်တွေဟာလက်ရှိမှာကွင်းပြင်တွေမှာပဲစစ်ရှောင်နေရတာကြောင့်နေထိုင်ဖို့အခက်အခဲတွေဖြစ်နေရတဲ့အကြောင်းစစ်ကောင်စီစစ်ကြောင်းတွေအဝေးကိုရောက်တာနဲ့ရွာကိုပြန်ဝင်နိုင်ဖို့ကြိုးစားရတာဖြစ်တယ်လို့လည်းပြောပါတယ်
ကျွန်တော်ဒီခု40လောက်ဝင်းကျင်ရွာတွေကတော့အကုန်လုံးကိုဒီစစ်ကြောင်းကနောက်ဘက်ကိုလည်းရောက်သွားပြီခုခါမှ369ကလည်းအချိဘက်မြေမွန်ဘက်တင်ပြီးရှုပ်ပြမြေမွန်ဘက်ပါပဲဟွာလို့တယ်ဆိုတော့ဒီဘက်ကနည်းနည်းလန့်သွားဆိုတော့ဒီဘက်မှာခုလောလောဆယ်တော့အကုန်လုံးဒီရှောင်းနဲ့40အကုန်လုံးကိုပြောင်းဝင်ခိုင်းနေကြပါလိမ့်ကြတော့ဝတ်တပြက်တည်းရောချီပြပေါ့မဝင်ရသေးတဲ့နည်းနည်းနီးမဲ့ရွာလေးတွေတော့မဝင်ခိုင်းနေဘူးက
ြဒီကနေ့ဖေဖော်ဝါရီလ21ရက်မနက်ပိုင်းကတော့ပင့်တာတိုက်နယ်အတွင်းကချောင်းကြားရွာကိုစစ်ကောင်စီအင်အား120လောက်ကဝင်ရောက်ပြီးနေအိမ်တွေကိုမီးရှို့တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ချောင်းကြားရွာဟာအခုတစ်ခေါက်နဲ့ဆိုရင်၃ချိန်မြောက်မီးရှို့ခံရတာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုစစ်ကြောင်းဝင်လာတာကြောင့်ချောင်းကြားရွာအနီးတစ်ဝိုက်မှာရှိတဲ့မကြီးကုန်းဖလားရပင့်တာရှမ်းကုန်းအင်းမစတဲ့ရွာတွေကဒေသခံတွေထောင်ထဲချီထွက်ပြေးနေရပါတယ်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ရှောင်အရေးအတွက်ဟာတနေ့ထက်တနေ့ပိုပြီးတိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေဟာဒီဒေသကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲပြောဆိုထားပါတယ်။အခုလိုစစ်ကြောင်းထိုးပြီးမီးရှို့တဲ့သတင်းတွေနဲ့ပတ်သက်လို့တော့မြန်မာစစ်ကောင်စီဘက်ကဘာသတင်းထုတ်ပြန်ကြမှာမလုပ်သေးပါဘူးခင်ဗျာ။